Riders တင်းထောင်နှစ်ဦးနဲ့အတူတင်းစီရမိတဲ့ရဲတပ်ဖွဲ့ရဲ့လူဝဲမတန်တွေဘလို့ရခဲ့တယ်လဲဆိုတဲ့ကိစ္စနာပတ်သက်ပြီးဒီကနေ့တရားရုံးထွက်ချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလွဲချက်တွေဖြစ်လာပါတယ်။ဒီမတန်တွေကိုတုတက်ကြနိုင်လင်းကတင်းထောက်တွေကိုချိန်ဆပြီးပြေခဲ့တာဖြစ်တာကြောင့်ဒါဟာထောင်ဖမ်းမှုဖြစ်တယ်ဆိုပြီးပြောနေကြပေမဲ့လို့ဒီကနေ့တရက်ခွင်မှာတော့တုတက်ကြနိုင်လင်းကသူ့ပေးတာမဟုတ်ဘူးဆိုပြီးညှင်းဆိုလိုက်တာပါ။ရိုက်တာသတင်းထောက်နှစ်ဦးရဲ့ဒီကနေ့တရက်ခွင်ကြားနာမှုတွေနဲ့ပတ်သက်လို့တွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်။
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာရိုက်တာသတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လှုပ်ရွက်စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ချက်နိုင်လင်းကိုဒီကနေ့ယုံချိန်မှာဆင်မေးခဲ့တာဖြစ်ပါတယ်။ရိုက်တာသတင်းသမားတွေကနိုင်ငံတော်လှုပ်ရွက်စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့စွပ်စွဲထားချက်ပေါ်ဒုတက်ချက်နိုင်လင်းကညှင်းဆိုခဲ့တယ်လို့ရိုက်တာသတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တစ်နှစ်ပြစ်ဒဏ်ကျခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖန်းစည်းခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မင်းရထောင်ချောက်စင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်စင်ဖမ်းနိုင်ဖို့ဒုတက်ချက်နိုင်လင်းကိုရဲမှုချုပ်တင်ကူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှင်းဆန်သွားခဲ့ပါတယ်။ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ချက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပြက်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ
်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်။အမှန်ကငယ်ဆောင်ရွက်ပေးနိုင်ဖို့လည်းကျွန်တော်တို့လိုချင်ပါတယ်။ကြောက်ချင်တိအောင်ကျွန်တော်တို့အမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရအခုထောင်ထဲမှာလည်းကျွန်တော်တို့နှစ်တစ်ဝက်လောက်ရှိပါပြီ။ကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပတ်စင်ထောင်ပန်းတဲ့ဆိုတော့ကျွန်တော်ရှင်းရှင်းလေးကိုကျွန်တော်တို့ညီနိုင်ပါတယ်။ဒါကိုနိုင်ငံတော်အဖြစ်ဒါကျွန်တော်တို့ပေါ်မှာလုံခြံရေးလေးညာနေလို့ကိုကျွန်တော်ပြောချင်ပါတယ်။
ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေကြားချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေကြားချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးဆက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလည်းဒုတက်ချက်နိုင်လင်းဘက်ကညှင်းဆန်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတေးခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတောင်းဝင်ကြရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်းနေဦးခင်မောင်ဇောကတော့
ရေမှုရုပ်တင်ကဘာခိုင်းလို့ဘာလုပ်ရလဲဆိုထွက်မယ်လို့ကျွန်တော်မျိုးစားတော့မနေ့ကဟိုပိတ်ပြီးတော့ရဲချုပ်ကပြောထားတာဟိုနောက်တဲ့တွေကြည့်ပါဦးဟိုဟာမဟုတ်ပါဘူးလို့ပြောထားတယ်ဒီကိုဒီလိုပဲပိတ်ခွင့်မှာဆိုကျွန်တော်ကြည့်ထားတာဒါပေမဲ့အဲ့ပိတ်ထွက်တဲ့အထဲမှာဟိုပဲဒါဟိုကျွန်တော်တို့လိုချင်တဲ့ကိစ္စလေးတွေရလိုက်တယ်လို့ကျွန်တော်တို့ကလည်းယူဆတယ်ပေါ့
တရပြန်ရိုက်တာရှေ့နေတွေဘက်ကကိုအလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်လင်းပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ပြလာတာရှိခဲ့ပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိစောက်ချိန်မှာအမှုစစ်ရဲရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိလာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအရေးယူခံလိုက်ရတဲ့တက်ချက်ကြီးခင်မောင်လင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံချင်းတုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတယင်းဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။သူတာဝန်ကျခဲ့တဲ့အမှတ်၈လုံခြုံရေးရဲတပ်ရင်းကပြီးခဲ့တဲ့ဧပြီ29ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရာတပ်ပံထုတ်ပယ်လိုက်ပြီးဖြစ်တာမို့တယင်းကနေထွက်ကွာသွားတာကြောင့်အခုအချိန်မှာဘယ်နေရာမှာနေထိုင်တယ်လဲဆိုတာမသိကြောင်းဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတက်တည်အဖြစ်လုံနိုင်ခြင်းမရှိတော့ကြောင်းပေးပို့လာခဲ့ပါတယ်လက်ရှိမှာတော့အစိုးရရှေ့နေတွေဘက်ကတက်ချက်ကြီးခင်မောင်းလင်းနေရာမှာအစားထိုးလိုပြတက်တည်တဦးအဖြစ်နေပြီးတော့ CID ဌာနကမှုခင်းကျွမ်းကျင်သူတဦးလာရောက်အစ်စ်ခံဖို့ဒီကနေ့ရုံချင်းမှာတင်ပြခဲ့တာရှိပါတယ်ဒါကြောင့်လာမယ့်မေ21နဲ့22မှာနှစ်ရက်တာရုံးချင်းခေါ်ယူပြီးအဲ့ဒီနေပြည်တော်ကလာတဲ့မှုခင်းကျွမ်းကျင်သူတဦးကိုစတင်စင်မေးမှာဖြစ်ပါတယ်။လက်ရှိချိန်မှာတော့ဒီလာစစ်ခံမဲ့မှုခင်းကျွမ်းကျင်သူတဦးရဲ့ယာဒူးနဲ့နာမည်ကိုတော့မသိရသေးပါဘူးရှင်။